ထောင်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာမြန်မာပြည်ကိုပြန်လည်ရောက်ရှိနေပြီဖြစ်ပါတယ်လက်ရှိကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ရင်ပြဿနာတွေကြီးထွားလာနိုင်တယ်လို့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကစင်ကာပူသတင်းစာရှင်းလင်းပွဲအတွင်ပြောဆိုလိုက်ချိန်မှာပဲဒီမိုကရေစီအသွင်ကူးပြောင်းရေးကာလပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာခင်းနဲ့မလျော်ညီတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုလွှတ်တော်နာယကသူရဦးရှင်မန်းဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ကဘရူနိုင်းနိုင်ငံမှာကျင်းပတဲ့ ASEAN ပါလီမန်ညီလာခံအစည်းအဝေးအတွင်းမှာပြောဆိုဆွေးနွေးခဲ့ပါတယ်မြန်မာလွှတ်တော်တွင်လှုပ်ဆောင်နေမှုတွေကိုလွှတ်တော်နာယကနဲ့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးတင်ပြခဲ့တဲ့အကြောင်းစုံကိုမတ်စုမွန်ကတင်ပြပေးမှာပါ
။ဟုတ်ကဲ့ပါရှင်။အာဆီယံဒေသအတွင်းဒီနှစ်အတွက်အလှည့်ကျနိုင်ငံဖြစ်တဲ့ဘရူနိုင်းနိုင်ငံမှာစက်တင်ဘာလ18ရက်နေ့ကနေစက်တင်ဘာလ22ရက်နေ့အထိကျင်းပတဲ့34ကြိမ်မြောက်အာဆီယံပါလီမန်ညီလာခံကိုလွှတ်တော်နာယကသူရဦးရွှေမန်းဦးဆောင်ပြီးတော့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်10ဦးပါဝင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။အာဆီယံနိုင်ငံကလွှတ်တော်အမတ်တွေအပါအဝင်နိုင်ငံဆောင်ကလေ့လာအကဲခတ်တဲ့သူတွေတက်ရောက်ကြတဲ့အာဆီယံပါလီမန်ညီလာခံ ASEAN Interparliamentary Assembly မှာအာဆီယံဒေသရင်းနိုင်ငံတွေကကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံတွင်းနိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာအခမ်းအနားတွေကိုဆွေးနွေးပြခဲ့တယ်လို့ဘရူနိုင်းကအာဆီယံပါလီမန်ညီလာခံကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်က VOA မြန်မာပိုင်းကိုပြောပါရယ်
နိုင်ငံကြီးသူကဥရှင်မှခေါဆောင်ပြီးတော့ဦးလန်းနေပါမယ်ဒေါက်တာဆိုးရင်ပါမယ်ဦးဖြည့်နေပါမယ်ဦးညွန်နိုင်ပါမယ်ဆောင်းဦးခင်မောင်ကြီးပါမယ်ဆတော်ကြီးနေပါမယ်နောက်ကျွန်တော်ပေါ့ကျွန်တော်အားလုံးမျိုးသားလွတ်တော်ပြည်သူလွတ်တော်အားလုံးနှစ်ခုပေါင်း၁၀ယောက်တက်တာပေါ့ဒီရန်ကျွန်တော်နိုင်ငံအားလုံးပါတယ်ဒါအောင်နောက် observer တွေအနေနဲ့ကတော့ဩစတြေးလျတို့ကနေဒါတို့ရုရှားတို့ဂျပန်တို့အိန္ဒိယတို့ဆီယုတ်တို့ဒါကတီလာတို့တို့အဲတော့များပါပါတယ် observer တွေလည်းများပါတယ်နော် China တို့စသဖြင့်ပေါ့
အရသာအစိုးရလက်ထက်ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်တွေမှာပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ဆောင်မှုအခမ်းအခဏတွေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလမှာခေတ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်အသစ်ပြန်လဲရေးဆွဲတာတွေလှုပ်ဆောင်နေပါတယ်ဆိုတာကိုအဓိကထားပြီးတော့လွှတ်တော်နာယကဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်တွေဘက်ကဆွေးနွေးပြခဲ့တယ်လို့လည်းဦးဝင်းမြင့်ကပြောပါတယ
်ဟိုပြည်နယ်တိုင်းဒီကတိုင်းနာဆိုပါတယ်ဆိုတော့ကြောင်းနောက်တစ်ခုကကျွန်တော်ဒီခင်ဒီမိုကရေစီကိုသွားနေတဲ့ခါကြတော့ဒါနဲ့မညီတဲ့ဥပဒေကိုကျွန်တော်တို့ခုပြည်နေတာ50ကျော်ရှိပါပြီဆိုတော့ကြောင်းဆက်လက်ပြီးတော့လည်းဒါကျွန်တော်တို့ဒီဟိုပေါ့ခင်မဲ့မညီတော့တဲ့ဒီမိုကရေစီနိုင်ငံတော်ဒီဆောက်ဖို့ကာလနဲ့မရှိလျော်တော့တဲ့ဒီဥပဒေကိုဆက်ပြီးတော့ပြင်ဆင်တာပြောင်းလဲတာပြင်ဆင်တာလုပ်ပါမယ်ဆိုရင်အဲ့ဒါဒီဆွေးနွေးကြပါလေ။
အာဆီယံနိုင်ငံတွင်းလွှတ်တော်ကိုယ်စားလှယ်တွေကြားနိုင်ငံအလိုက်ပါလီမန်တွင်းအခြေအနေတွေနဲ့ရင်းဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်အကဲဆတ်မှုတွေကိုကူညီဖြေရှင်းပေးကြဖို့နဲ့ဤပညာပိုင်းဆိုင်ရာထောက်ပံ့ကူညီပေးဖို့ကိစ္စတွေကိုလည်းဆွေးနွေးပြခဲ့ကြတယ်လို့ဦးဝင်းမြင့်ကဆိုပါတယ်
။ငါချင်းဤနိုင်ချင်းရှင်းဖို့ပေါ့နော်။ပူပေါင်းဆောင်ရွက်ဖို့နောက်တစ်ခါအကြံလမ်းအကူအညီပေးဖို့နောက်တစ်ခါဤပညာတွေတန်ဖိုးဖို့နောက်တစ်ခါရောစီးပွားရေးလုပ်ငန်းတွေပူပေါင်းဆက်သွယ်ဖို့နောက်တစ်ခါပါလီမန်တွေပေါ့ကျွန်တော်နိုင်ငံကကျွန်တော်တို့ရင်းနှီးနှီးဆက်ဆံပြီးတော့လိလာဖို့ပေါ့နော်အဲ့ဒါမျိုးတွေဆွေးနွေးကြတာ
အာဆီယံပါလီမန်ညီလာခံမှာဒေသရင်းအာဆီယံနိုင်ငံတွေကလွှတ်တော်အမတ်တွေအချင်းချင်းကြားပို့ပြီးတော့မှချစ်ကြည်ရင်းနှီးမှုရှိစေဖို့နဲ့အစိုးရနဲ့ပါလီမန်ကြားနိုင်ငံဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေမှုအခြေအနေတွေနောက်ဒေသရင်းကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကိစ္စရပ်တွေအပါအဝင်ဒေသရင်းအာဆီယံနိုင်ငံတွေရဲ့နယ်မြေလုံခြုံရေးငြိမ်းချမ်းရေးဆောင်ရွက်နေမှုကိစ္စရပ်တွေကိုပါဆွေးနွေးပြခဲ့ကြတယ်လို့သိရပါတယ်ရှင်